ချက်ခိုင်ပြည်နယ်ကဒီစစ်တေးတောင်ပိုးသေးတောင်မောင်တော်မြို့နယ်တွေမှာလူသားချင်းစာနာမှုလုပ်ငန်းတွေကိုယာယီရပ်ဆိုင်းလိုက်တယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MSF ကကြေညာလိုက်ပါတယ်ချက်ခိုင်ပြည်နယ်မြောက်ပိုင်းကချက်ခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပြင်လူနည်းစုအတိုင်းဝိုင်းတွေအားလုံးအတွက်လိုအပ်နေတဲ့ကျန်းမာရေးဆောင်ရှားမှုရရှိအောင်လို့ MSF က ရွေးစား၄ကန်၁၄ခုနဲ့လိုက်လံကုသပေးခဲ့တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ရဲအကန့်အသတ်မရှိ MSF ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားတဲ့အတွက်အဲ့ဒီသတင်းအနေနဲ့ကျန်းမာရေးဆောင်ရှားမှုလုံးဝရတော့မှာမဟုတ်တော့တာကိုလည်းထောက်ပြထားပါတယ်။ရခိုင်ပြည်နယ်အလဲပိုင်းနယ်မြောက်ပိုင်းဒေသတွေမှာ MSF ရဲ့ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေကို၂၀၂၃ခုနှစ်တည်းကပုံမှန်မလုပ်နိုင်ခဲ့တာပါ။ ၂၀၂၄ဧပြီလ၅ရက်နေ့ကတော့ဘူးတီတောင်မြို့နယ်ထဲမှာရှိတဲ့MSFရုံးနဲ့ဆေးကမ်းမီးရှို့ခံရတာကိုလည်းမှတ်တမ်းထင်ထားတယ်လို့ MSF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြည်ပကားရဲ့အတွင်လူသက်တွေနဲ့ပိုင်ဆိုင်မှုတွေတမင်ဖြက်စီးခံရတာအတင်းအကျပ်စစ်သားစုဆောင်ခံရတာအိုးအိမ်ဆွတ်မေးလို့ရပြေးနေကြရပြီမဲ့လုံခြုံတဲ့နေရာမရှိဖြစ်နေကြတာနဲ့လူသားချင်းစာနာတဲ့အကူအညီကတ္တမှုတွေ ကိုရင်ဆိုင်နေရတဲ့ရခိုင်မြောက်ပိုင်းကဒေသခံတွေအတွက် MSF အနေနဲ့အလွန်ကိုစိုးရိမ်နေတယ်လို့လည်းဖော်ပြထားပါတယ်ရှင်။